င်္ဂလာပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ် January လ23ရက်ကြာသပတေးနေ့ညနေစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line Dominator 18.25 တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်လူပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရွှေကြေးပေါ်လူမျိုးလုံးတက်ပြတ်မှုလိုရက်တွေဟန်တားနိုင်အောင်မြန်မာဆွေရကစာဖို့အပြည်ပြည်ဆိုင်ရာတရားရုံး ACJ ကဒီနေ့ပဲဆုံးဖြတ်လိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်တက်လက်တော်ကကျားနာစစ်စီရမှာတရားလိုဒီမိုကရက်ကိုစရီဒီနေ့ဆက်လက်လျှောက်လဲပါလိမ့်မယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မုံနဲ့အတူကြီးညာပေးမှာပါ
။ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ Netherlands နိုင်ငံဒီဟိတ်တရားရုံးမှာဒီကနေ့မြန်မာနိုင်ငံပေါ်လူမျိုးလုံးတက်ပြတ်မှုဆိုင်ရာအမှုကိစ္စကြားဖြတ်ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။
That the Rohingya in Myanmar remain extremely vulnerable.
အပြည်ပြည်ဆိုင်ရာတရားရုံးရဲ့တဘာတိတရားသူကြီးကဆုံးဖြတ်ချက်ကိုဖတ်ပြသွားတာဖြစ်ပါတယ်။အခုလိုကြားနာမှုဆုံးဖြတ်ချက်ပေါ်မှာဥပဒေပညာရှင်တွေဘက်ကသုံးပြန်ချက်တချို့ကိုလည်းတစ်ဆက်တည်းထုတ်လွှင့်ပေးသွားပါမယ်။အရင်နောက် American လူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ဝင်ခွင့်ဗီဇာအထူးကန့်သက်ပိတ်ပင်တဲ့နိုင်ငံစီးရင်တိုးချဲ့သွားမယ်ဆိုတဲ့အကြောင်းလည်းသိကြရမှာပါရှင်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါမယ်ရှင
်။ရွှေကြေးပေါ်လူမျိုးလုံးတက်ပြတ်မှုလောရက်တွေကိုဟန်တားနိုင်အောင်မြန်မာဆွေရကဆောင်ရွက်သွားဖို့နယ်သာလန်နိုင်ငံသဟိတ်မျိုးကအပြည်ပြည်ဆိုင်ရာတရားရုံး ICJ ကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။
The Republic of the Union of Myanmar shall, in accordance with its obligations under the Convention on the Prevention and Punishment of the Crime of Genocide, in relation to the members of the Rohingya
community, ကိုတာဆီးနိုင်မှုမြန်မာနိုင်ငံကလိုက်နာဆောင်ရမယ့်အချက်လေးချက်ကို ICJ တရားသူကြီးအဗ်ဒူကာဝီအခမက်ယူဆပ်ကြေညာသွားတာပါလိုက်နာဆောင်ရမယ့်အချက်တွေဖြစ်နေနံပါတ်1အနေနဲ့လူမျိုးလုံးတပ်ဖြတ်မှုများတဲ့လုပ်ရက်တွေမဖြစ်အောင်အကာအကွယ်ပေးသွားဖို့နံပါတ်2အနေနဲ့မြန်မာစစ်တပ်အပါဝင်လက်နက်ကိုင်ဖွဲ့စည်းတွေလူမျိုးလုံးတပ်ဖြတ်မှုများတဲ့လုပ်ရက်တွေကိုမကျူးလွန်ဖို့နဲ့ကျူးလွန်အောင်လှုပ်ဆော်တာတွေမဖြစ်အောင်ထိန်းချုပ်ဖို့နံပါတ်3အနေနဲ့ကတော့ကျူးလွန်ခဲ့တဲ့သက်သေထောက်ထားတွေကိုမဖျက်ဆီးဖို့နဲ့မပြောက်ပြစ်အောင်ထိန်းသိမ်းသွားဖို့နံပါတ်4အချက်အနေနဲ့မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့လူမျိုးလုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုကျောဖောက်မှုရှိမရှိစုံစမ်းစစ်ဆေးနေစေကာလမှာမြန်မာနိုင်ငံဘက်ကဆောင်ရွက်နေတာတွေကိုလေးလအတွင်းပထမတစ်ချိန်အစီရင်ခံစာတင်ဖို့နဲ့နောက်ပိုင်းမှာတော့6လတစ်ချိန်တင်ပြသွားဖို့ ICJ တရားစုရေးတွေကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARSA ရိုင်ဂျာဆွေရဖွဲ့ကစီးနင်းတက်ခတ်ခဲ့တာကိုမြန်မာစစ်တပ်ကတုံ့ပြန်ရမှာရိုင်ဂျာမွတ်စလင်အများအပြားတည်ဆုံပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချေထွက်ပြေးခဲ့ရတဲ့အဖြစ်ခဲ့ရကလူမျိုးလုံးတစ်ပြက်မှုဆိုင်ရာသဘောတူညီချက်ကိုချိုးဖောက်မှုနဲ့မြန်မာနိုင်ငံပေါ်အစ္စလာမ်ပူပေါင်းဆောင်ရေးအဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲခဲ့တာပါရိုင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံထားတဲ့မြန်မာနိုင်ငံကတော့လူမျိုးလုံးတက်ပြတ်မှုဆိုတဲ့ဆွဆွဲချက်ကိုငင်းဆန်ထားပေမဲ့ရခိုင်ပြည်နယ်မှာလူမျိုးတက်ဖွဲ့ရဲ့ဆေးရဆွေးမှုမြောက်တဲ့လုပ်ရက်တွေရှိခဲ့တဲ့အကြောင်းအစိုးရကဖွဲ့စည်းပေးထားတဲ့စုံစမ်းရေးကော်မရှင်အစီရင်ခံစာမချသေးခင်ကထုတ်ပြန်ရမှာဖော်ပြထားပါတယ
်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးလုံးတက်ပြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အချက်၄ချက်ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်တဲ့အပေါ်လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံအပေါ်ကဘာကစောင့်ကြည့်နေရလဲဆိုတာ ICJ တရားရုံးဆုံးဖြတ်ချက်ကရှင်းရှင်းလင်းလင်းပြသလိုက်တာဖြစ်ပြီးရိုဟင်ဂျာတွေရဲ့အခွင့်အရေးကန့်သက်ထိန်းချုပ်တဲ့လုပ်ရက်တွေကိုပြည်ထောင်မခံရဘဲတရားလက်လွတ်ဆက်လုပ်နေလို့မရတော့ဘူးဆိုတာပြသလိုက်တာဖြစ်တယ်လို့အာဆီယံပါလီမန်အမတ်များအဖွဲ့ APHR ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကြားဖြတ်လိုက်နာဆောင်ရွက်ရမယ့်အချက်တွေကို ICJ ကချမှတ်လိုက်တာဟာကမ္ဘာမှာအဖိနှိပ်ခံရဆုံးလူမျိုးတစ်ခုအပေါ်နောက်ထပ်ဆိုးဝါးတဲ့ဆောင်ရွက်ချက်တွေမလုပ်နိုင်အောင်တားဆီးလိုက်တဲ့သမိုင်းဝင်ခြေလှမ်းဖြစ်တယ်လို့ Human Rights Watch လူ့အခွင့်အရေးအဖွဲ့ကလည်းတုံ့ပြန်ပါတယ်။တရားရုံးဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကအသေးအချာလိုက်နာအောင်သက်ဆိုင်တဲ့နိုင်ငံတွေလူ့အခွင့်အရေးအဖွဲ့တွေကတွန်းအားပေးပါလို့လည်း AHRW ရဲ့နိုင်ငံတကာတရားမျှတမှုဆိုင်ရာတွဲဖက်ဒါရိုက်တာပါရန်ပရစ်စင်းကထုတ်ပြန်ချက်ထဲမှာတိုက်တွန်းထားပါတယ်။ ICJ တရားရုံးရဲ့ဆုံးဖြတ်ချက်ဟာဒေါင်ဆန်းစုကြည်နဲ့သူ့ရဲ့ရိုဟင်ဂျာစန့်ကျင်ရေးမူဝါဒတွေအတွက်အကြီးအကျယ်ထိုးနှက်ချက်ဖြစ်တယ်လို့ဘာမာကမ်ပိန်း UK အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာအန်နာ ရောဘတ်စ်ကလည်းကြေညာချက်ထုတ်ပြန်တုံ့နှက် ြန်ပါတယ်တရားရုံးဆုံးဖြတ်ချက်တွေကိုလိုက်နာအောင်ဒေါအောင်ဆန်းစုကြည်နဲ့စစ်တပ်အပေါ်ဖိအားပေးတဲ့ဘက်ကိုအခုဦးစားပေးလို့ရမယ်လို့လည်းဘာမကံမင်း UK ရဲ့ကြေညာချက်ထဲမှာဖော်ပြပါတယ်အခုနောက်ဆုံးဒီ ICJ ဆုံးဖြတ်ချက်နဲ့ပတ်သက်လို့တော့မြန်မာအစိုးရဘက်ကတစုံတရာပြောဆိုတာမတွေ့ရသေးပဲတရားရုံးဆုံးဖြတ်ချက်မချခင်ပြီးခဲ့တဲ့ရက်ပိုင်းက ICJ တရားရုံးသွားတဲ့ဒီမြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့ထဲမှာပါဝင်တဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကဆုံးဖြတ်ချက်ချလာခဲ့ရင်ဘယ်လိုတုံ့ပြန်မလဲဆိုတာကို MRTV သတင်းဌာနနဲ့လုပ်ခဲ့တဲ့ Sweeney Way စကားဝိုင်းမှာအခုလိုပြောကြားခဲ့ပါတယ်
အခု provision measures ချရဲဆိုရင်လေကျွန်တော်တို့အနေနဲ့အဲ့ဒီဥစ္စာကိုဘယ်လိုတုံ့ပြန်ရမလဲဆိုတဲ့ဥစ္စာကိုရှေ့အနီးလမ်းတွေကိုဘယ်လိုသွားမလဲဆိုတဲ့ဥစ္စာကိုကျွန်တော်တို့သေးသေးချာချာနော်စဉ်းစားပြီးတော့အင်မတန်မှကျွမ်းကျင်တဲ့ဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတော့ရင်းဆိုင်မယ်
တရားရုံးဆုံးဖြတ်ချက်မချခင်ပြီးခဲ့တဲ့ရက်ပိုင်းကဒီ MRTV သတင်းဌာနမှလုပ်တဲ့ Sweeney Way စကားဝိုင်းမှာပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေပြောသွားတာပါရှင်။ Rohingya ဆိုတဲ့နာမည်ကိုမြန်မာအစိုးရကလက်ခံသုံးနှုန်းခြင်းတော့မရှိပါဘူးရှင်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ထက်လွတ်တော်ကကြားနာစစ်ဆေးနေရမှာတရားလိုအဖြစ်တင်ပြမဲ့ဒီမိုကရက်အောက်လွတ်တော်ကိုယ်စားလှယ်အနေနဲ့ဒီနေ့မှာတော့ဥပဒေကြောင့်နဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညှိစုံမှုတွေကိုအာရုံစိုက်ကြမှာဖြစ်ပါတယ်သမ္မတအနေနဲ့နိုင်ငံရေးအကျိုးမြတ်ရဖို့ပြည်ပနိုင်ငံတစ်ခုရဲ့အကူအညီရဖို့ကြိုးပမ်းတာဟာအာဏာအလွဲသုံးစားလုပ်တဲ့လူရဲ့အဖြစ်ဒီမိုကရက်တွေဆွဆွဲထားတာပါအမှုနဲ့ပတ်သက်လို့ကနေဦးတင်ပြပြီးဒီနေ့မှာတော့အာဏာအလွဲသုံးစားလုပ်ခဲ့တာတွေကိုဥပဒေကြောင့်အရတင်ပြမှာဖြစ်တဲ့အကြောင်းမနေ့ကစစ်ဆေးမှုတွေအပြီးဒီမိုကရက်အောက်လွတ်တော်မှအတန်ရှစ်ကပြောဆိုထားပါတယ်အောက်လွတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ shift အပါဝင်တရားလိုဖြစ်ဆောင်နေရတဲ့အောက်လွတ်တော်အမတ်တွေကတော့အမှုနဲ့ပတ်သက်လို့မနေ့တုန်းက၈နာရီကြာရှောက်လဲကျပေးခဲ့ကြတာပါဒီနေ့နဲ့နှစ်ဖက်မှာလည်းဒီမိုကရက်ကိုယ်စားလှယ်ထပ်မံတင်ပြခွင့်ရမှာဖြစ်ပြီးဒီနောက်မှာတော့ဒေါ်နယ်ထရန့်ရဲ့ဥပဒေကျိုးဆောင်ဖွဲ့ကခြေပဖို့24နာရီချိန်ရမှာဖြစ်တာကြောင့်စနေ့လောက်မှာဖြစ်လိမ့်မယ်လို့လည်းခန့်မှန်းရပါတယ်ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြတ်တူဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုယူကရိန်းနိုင်ငံကလူစုရှင်များစုံစမ်းမှု2016အမေရိကန်သမ္မတရွေးကောက်ပွဲကိုကြားဝင်နောက်ဆက်တာရုရှားမှုပဲယူကရိန်းနိုင်ငံကအခြေခံတဲ့ဆိုတဲ့ယူဆချက်တွေခိုင်မာလာစေဖို့အတွက်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုသမ္မတထရန့်ဖိအားပေးခဲ့တာပေါက်ပြန်တဲ့လို့ရဖြစ်ဒီမိုကရက်တွေကဆွဆွဲပြီးတရားစွဲခဲ့ကြတာဖြစ်ပါတယ
် EU ဥရောပသမဂ္ဂတွေကလည်းနှုတ်ထွက်တော့မဲ့ဗြိတိန်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုကြားကုန်သွယ်ရေးသဘောတူညီမှုရဖို့ဦးစားပေးလုပ်သွားမယ်လို့အမေရိကန်ဗန္ဒာရေးဝန်ကြီးစတီဗန်မနူချင်ကဒီကနေ့ပြောကြားလိုက်ပါတယ်အခုနှစ်မကုန်ခင်နှစ်နိုင်ငံကုန်သွယ်ရေးသဘောတူညီမှုရမယ်လို့မျှော်လင့်ကြောင်းဗြိတိန်နိုင်ငံကိုမတော်ခင်မှာဗန္ဒာရေးဝန်ကြီးမနူချင်ကပြောခဲ့တာပါ2020မတိုင်ခင်ကုန်သွယ်ရေးသဘောတူညီမှုရကျင်တယ်လို့အမေရိကန်ဘက်ကပြောနေတာတိတ်အချင်းကလွန်းတယ်လို့ဗြိတိန်ဗန္ဒာရေးဝန်ကြီးဆာဂျစ်ဂျာဗစ်ကတော့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မှာပြောကြားထားပါတယ်သမ္မတဒေါ်နယ်ထရမ့်လိုလားနေတယ်လို့အမေရိကန်နဲ့ဗြိတိန်ကြားအခုနှစ်မကုန်ခင်ကုန်သွယ်ရေးသဘောတူညီမှုရမယ်ဆိုရင်တော့နှစ်နိုင်ငံလုံးအတွက်အကျိုးရှိမှာတည်ကြတယ်လို့လည်းသူကပြောပါတယ် EU ရဲကနေဗြိတိန်နိုင်ငံဒီလကုံနှုတ်ထွက်လိုက်ပြီးရင်ရေဒိုနဲ့ရေလက်စီးပွားရေးထိခိုက်မှုကနေတက်တာနိုင်မှုအတွက်အမေရိကန်အပြင် EU နဲ့ကုန်သွယ်ရေးသဘောတူညီမှုရနိုင်မှုဗြိတိန်ဗန္ဒာရေးဝန်ကြီးဂျာဗစ်ကစ조사နေတာပါဗြိတိန်အနေနဲ့ EU ထက်အမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီမှုရအောင်ညှိနှိုင်းနိုင်ဖို့လွယ်ကူလိမ့်မယ်လို့အမေရိကန်စီးပွားကူးသန်းဝန်ကြီးဝီလ်ဘာရော့စ်ကတော့အလေးထားပြောနေပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြီးထွားလာနေတာကိုဟန်တာဖို့ကြိုးပမ်းနေနေတရုတ်နိုင်ငံအလဲပိုင်းမှာနောက်ထပ်မြို့တစ်မြို့ကိုအာဏာပိုင်တွေအသွာလာတွေပိတ်လိုက်ပါတယ်ဗိုင်းရပ်စ်ပိုးစတင်ဖြစ်ခဲ့တဲ့ဝူဟန်မြို့မှာအသွာလာတွေကိုပိတ်လိုက်ပြီးဒီနေ့မှာပဲအနီးအနားမှာရှိတဲ့ဟွန်ကန်မြို့မှာလည်းပိတ်လိုက်တာပါလူကြီး9တန်းခွဲရှိတဲ့မြို့မှာရင်းအသွာလာတွေကိုစစ်ဆေးမှာဖြစ်တယ်လို့ဗားဆိုင်တွေရုပ်ရှင်ုံတွေကိုအကန့်အသတ်မရှိပိတ်လိုက်တဲ့အကြောင်းကြေညာလိုက်တာဖြစ်ပါတယ်လူကြီး1000လောက်ရှိတဲ့အနီးအနားအကျိုးမြို့မှာလည်းယထာအသွာလာတွေကိုပိတ်ထားတာပါကိုရိုနာဗိုင်းရပ်စ်ကြောင့်လူ18ယောက်ထက်မနည်းသေဆုံးပြီးရန်နက်ချီကူးစက်ခံရတဲ့အကြောင်းအတည်ပြုခဲ့ပြီးနောက်မှာပဲအာဏာပိုင်တွေကကူးစက်မှုတွေစတင်ခဲ့တဲ့ဝူဟန်မြို့မှာလေယာဉ်ကွင်းတွေရထားပူတာတွေခီးဝေးသွားမဲ့ဘတ်စကားခီးစင်တွေအားလုံးကိုလည်းပိတ်လိုက်ပါတယ်။မြို့ရင်းပြည်ဆွေးနေတဲ့ဘတ်စကားတွေမြေရောက်ရထားတွေဂရုသင်းမောတွေကိုလည်းရပ်ဆန့်လိုက်ပြီးမြို့ကန်တွေအနေနဲ့မလိုအပ်ရင်မြို့ပြင်မသွားကြဘူးလေအာဏာပိုင်တွေကစော်ထားကြပါတယ်။
ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာတောမီငိမ့်သက်နေတဲ့မိသက်လေယာဉ်တစ်စင် Snowy Mountains ဒေသမှာပြတ်ကျခဲ့လို့လေယာဉ်ပေါ်ပါတဲ့ American မိသက်သမား၃ယောက်လုံးသေဆုံးသွားပါတယ်။ကူမာမြို့မှာလောင်ကျွမ်းနေတဲ့တောမီကိုဝေဟင်ကနေငိမ့်သက်နေရင် C-130 Hercules အမျိုးအစားလေယာဉ်ပြတ်ကျခဲ့တာလို့တာဝန်ရှိသူတွေကအတည်ပြုပါတယ်။သေဆုံးခဲ့သူတွေဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့မိသားစုတွေကိုအရင်အတည်ပေးဖို့လိုတာကြောင့်အများပြည်သူကိုအတည်မပေးသေးပဲ၃ယောက်လုံး American ဖြစ်တယ်လို့သာတာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကြောင့်သိစိတ်ထိခဲ့ရတယ်လို့ဩစတြေးလျဆိုင်ရာအမေရိကန်တပ်အမတ်ကြီးကကြေညာချက်ထုတ်ပြန်ပါတယ်။တော်မီလောင်းနေတဲ့အခြေအနေကြောင့်လေယာဉ်ပြတ်ကျတဲ့နေရာကိုသွားဖို့အခက်အခဲရှိနေတယ်လို့ New South Wales ပြည်နယ်မိသက်ဌာနကပြောပါတယ်။မီးလောင်နေတဲ့နေရာပေါ်လေယာဉ်ပြတ်ကျခဲ့လို့မီးတောက်ကြီးဖြစ်သွားခဲ့တယ်လို့မိသက်တာဝန်ရှိသူတွေကပြောပြပါတယ်ရှင
်။
ကျားသားရင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မုံတို့ပြောပြသွားတာပါရှင်။အခုမြန်မာနိုင်ငံအပေါ်မှာဂမ်ဘီယာနိုင်ငံကဆွဲချက်တင်ထားတဲ့အမှုကြားဖြတ်ဆုံးဖြတ်ချက်၄ခုချမှတ်ခဲ့တဲ့အခြေအနေကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာလူမျိုးတွေတပ်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တားဆီးရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားချက်အရကြားဖြတ်လိုက်နာရမယ့်အချက်၄ချက်ကို ICJ ပြည်ပြည်ဆိုင်ရာတရားရုံးကဒီနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်။မြန်မာနိုင်ငံတွင်ကျန်နေတဲ့ရိုဟင်ဂျာ6သိန်းကျော်ရဲ့အခြေအနေဟာအတော်လေးစိုးရိမ်စရာရှိပြီးသူတို့ကိုအရေးတကြီးကာကွယ်ပေးဖို့လိုတယ်လို့တရားရုံးကသုံးသပ်ခဲ့တာပါ။နိုင်ငံတကာတရားရုံးဆုံးဖြတ်ချက်နဲ့သုံးသပ်ချက်တွေကိုတော့ကိုသားညင်ဦးကပြောပြမှာပါရှင်
။ကောင်းပါပြီခင်ဗျာ။ဒီမြန်မာနိုင်ငံအတွင်းမှာကျန်နေသေးတဲ့ရိုဟင်ဂျာတွေကိုကာကွယ်ပေးရေးကိစ္စတွေကိုချက်ချင်းဆောင်ရွက်ဖို့လိုအပ်တယ်လို့ယူဆတဲ့အကြောင်းနဲ့ဒီအတွက်ကြောင့်မလို့ genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်မဖြစ်ဆိုတာညင်းဖို့တရားရုံးကအဖြေထုတ်တဲ့အထိစောင့်နေစရာမလိုဘူးဆိုပြီး ICJ တရားရုံးကသုံးသပ်ပါတယ်။ရိုဟင်ဂျာတွေပေါ်မှာဆိုးရွားတဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့အကြောင်းနဲ့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့ရွေချက်ရှိရှိလုတ်ခဲ့တာကိုအထောက်အထားချို့တွေ့ရတယ်ဆိုပြီးတော့ ICJ ကသုံးသပ်ပါတယ်။ဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံပေါ်နိုင်ငံတကာဂျီနိုဆိုက်တားဆီးရေးသဘောတူညီချက်အရတရားစွဲဆိုပိုင်ခွင့်မရှိဘူးလို့မြန်မာနိုင်ငံဘက်ကရှောက်ထားတာကိုလည်း ICJ တရားရုံးကနေပြီးတော့ညင်းဆိုပါတယ်။မြန်မာနိုင်ငံကိုနိုင်ငံတကာနိုင်ငံအနေနဲ့ဒီခါမှာခင်ဗျမြန်မာနိုင်ငံအနေနဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာဖို့ကုလသမဂ္ဂထွေထွေညီလာခံမှာလည်းသတိပေးတာကိုလည်း ICJ ကကူးကပါတယ်။ခုံရုံးတပါပြည်ဖြစ်ဆောင်ရတဲ့ဒီနိုင်ငံတကာတရားရုံး ICT ရဲ့တရားသူကြီး Abdul Qassi Hamed Yusuf ကအခုလိုဖတ်ကြားသွားပါတယ
် That the Rohingya in Myanmar remain extremely vulnerable. In this respect, the court knows
မြန်မာနိုင်ငံတွင် Rohingya ရဲ့အခြေအနေဟာအနေအကျရောက်စရာအလွန်အမင်းစိုးရိမ်စရာမှရှိတယ်လို့တရားရုံးကသုံးသပ်ပါတယ် Rohingya Muslim တွေဟာမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကအစဉ်ဆက်နေထိုင်ကြခဲ့ပေမဲ့လို့1982နိုင်ငံသားဖြစ်မှုဥပဒေအရနိုင်ငံမဲ့ဖြစ်နေကြရတယ်လို့2015ရွေးကောက်ပွဲမှာလဲမဲပေးခွင့်တွေရုပ်သိမ်းလိုက်တဲ့အတွက်ဒါဟာအလွန်မင်းစိုးရိမ်စရာရှိတယ်လို့2019ခုနှစ်ဒီဇင်ဘာလ28ရက်နေ့ကချမှတ်လိုက်တဲ့ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ထဲမှာဖော်ပြထားတာကိုတရားရုံးအနေနဲ့မှတ်သားမိပါတယ်နိုင်ငံတွင်းမှာကြံနေတဲ့ရိုဟင်ဂျာတွေဟာလူမျိုးတုံးတက်ဖြတ်တာခံရမဲ့အန္တရာယ်အောက်မှာရှိနေတယ်ဆိုတာကိုခိုင်ခိုင်မာမာတွေ့ရတယ်ဆိုပြီးကုလအချက်လက်စုဆောင်ရေးမရှင်ကလူခွေရေးကောင်စီကိုတင်သွင်းခဲ့တဲ့အချက်ကိုလည်းတရားရုံးအနေနဲ့မှတ်သားထားပါတယ်။
1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေဟာရိုဟင်ဂျာတွေကိုနိုင်ငံမဲ့ဘဝရောက်အောင်တွန်းပို့ခဲ့တယ်လို့ ICJ ကယူဆပါတယ်။မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေကိုထိထိရောက်အောက်ကွယ်ပေးနေပါတယ်လို့ခိုင်မာတင်ပြနိုင်ခဲ့ခြင်းမရှိဘူးလို့လည်းဆိုပါတယ်။နောက်ဆုံးမှာတော့ဒီတရားရုံးအနေနဲ့ကဂမ်ဘီယာနိုင်ငံကတင်သွင်းတဲ့ဂျားပြတ်ရေးပေါ်စီမံမှု၃ချက်ကိုလက်ခံတယ်လို့ပဲဖြစ်ထွန်းတိုးတက်မှုတွေကိုတရားရုံးကမပြတ်အစီငံမှုဆိုတဲ့အချက်ကိုပါထည့်သွင်းပြီးတော့ဆုံးဖြတ်လိုက်ပါတယ်
။ The Republic of the Union of Myanmar shall in relation to the members of the Rohingya group in its territory ensure that it is military as well as any irregular
မြန်မာနိုင်ငံတွင်းက Rohingya တွေနဲ့ပတ်သက်လို့မြန်မာစစ်တပ်ဖြစ်စေအများတမ်းမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကဖြစ်စေအဖွဲ့စည်းတစ်ခုခုလူပုဂ္ဂိုလ်တဦးဦးကဖြစ်စေတိုက်ရိုက်တော်၎င်းတွဲဝိုက်ပြီးတော်၎င်းလူမျိုးတုံးတက်ဖြတ်မှုကျူးလွန်တာတက်ဖြတ်ဖို့ကြံစီပူးပေါင်းတာတက်ဖြတ်မှုဖြစ်အောင်လှုံ့ဆော်တာကြိုးပမ်းတာမှန်သမျှကိုမဖြစ်အောင်အကာအကွယ်ပေးထိန်းချုပ်နိုင်ရပါမယ
်ဒီကနေ့တရားရုံးကနေပြီးတော့ဆုံးဖြတ်လိုက်တဲ့ဒီဂျားဖြတ်ရေးပေါ်စီမံမှုဥပဒေစီမံမှုဒီဆုံးဖြတ်ချက်အားလုံးကိုချုပ်ပြောမယ်ဆိုရင်တော့ဒီနံပါတ်၁ကလူမျိုးတုံးတက်ဖြတ်မှုတာစီရေးဆိုင်ကနိုင်ငံတကာသဘောတူညီချက်အပိုင်နှစ်မှာဖော်ပြထားတဲ့ကျူးလွန်မှုတွေဖြစ်မလာအောင်လို့မြန်မာနိုင်ငံအနေနဲ့အကာအကွယ်ပေးရေးအစီအမံတွေဆောင်ရွက်ရမယ်နံပါတ်၂ကတော့မြန်မာစစ်တပ်ဖြစ်စီပြည်သူ့စစ်အဖွဲ့ဖြစ်စီအခြားအဖွဲ့စီတခုခုကဖြစ်စီဂျီနိုဆိုက်စာချုပ်အပိုင်နှစ်ပါလူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့လူရက်တွေမကျူးလွန်နိုင်အောင်နဲ့ ကျူးလွန်အောင်လှုပ်ဆောင်မှုတွေမဖြစ်အောင်လို့မြန်မာနိုင်ငံအနေနဲ့ဒီဖွဲ့စည်းတွေကိုထိန်းချုပ်ကန့်တွဲရမယ်။နံပါတ်3ချက်ကတော့ဒီဖြစ်ပြီးခဲ့တဲ့ကျူးလွန်မှုတွေမှာကြံတဲ့တပ်တွေအထောက်အထားတွေကိုမပြတ်စီအောင်လို့ထိန်းသိမ်းထားရမယ်မဖြတ်ပြရဘူး။နောက်နံပါတ်4ချက်ကကျွန်တော်စိုက်သဘောတူညီချက်ကိုချိုးဖောက်မှုရှိမှရှိတရားရုံးကစစ်ဆေးနေစဉ်ကာလအတိုးတွေမှာပဲမြန်မာနိုင်ငံဘက်ကဆောင်ရွက်မှုတိုးတက်မှုဖြစ်စဉ်ကိုလည်း၄လတခါပထမကြိမ်တရားရုံးကိုအစီရင်ခံစာတင်ရမယ်။နောက်ပိုင်းမှာ6လတကြိမ်ပုံမှန်အစီရင်ခံစာတင်သွားမှာဖြစ်ပါတယ်။တရားရုံးအနေနဲ့ဒီကြားထဲမှာပဲနောက်ထပ်အရေးပေါ်စီမံမှုတွေဆုံးဖြတ်နိုင်တယ်လို့လည်းပါပါတယ်။ဒီကနေ့ ICJ တရားရုံးကကြားဖြတ်လိုက်နာလှုပ်ဆောင်မဲ့အချက်တွေချမှတ်တဲ့ချိန်မှာနိုင်ငံတော်တိုင်ပင်ခံရုံးပြောင်စုဝင်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကုစလေအဖွဲ့နဲ့ဥပဒေကြိုးဆောင်တွေတက်ရောက်ခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့မြန်မာကုစလေအဖွဲ့ရဲ့သဘောထားကို VOA ကမေးမြန်းခဲ့ပေမဲ့မြန်မာကုစလေအဖွဲ့ဘက်ကဒီစုံတရားမှတ်ချက်ပြီးပြောစရာမရှိဘူးလို့ပဲတုံ့ပြန်ထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းလူမျိုးရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးဆောင်ရွက်ချက်မှာလူခွင့်ချိုးဖောက်မှုတွေလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပေါ်ခဲ့တယ်ဆိုတဲ့စွဲချက်တွေနဲ့ကမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံပေါ်ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်ကိုသားညွန့်ကိုပြောပြသွားတာကျေးဇူးတင်ပါတယ်ဒါနဲ့တစ်ဆက်တည်းအခုလို ICJ ရဲ့ကြားဖြတ်ဆုံးဖြတ်ချက်ပေါ်မှာဥပဒေပညာရှင်တဦးသုံးသက်ချက်ကိုလည်းနှာစင်ကြရမှာပါကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုနဲ့တရားစွဲထားတာကိုနိုင်ငံတကာတရားရုံး ICJ ကဒီကနေ့အမိန့်ချမှတ်ခဲ့တာမှာကမ်ဘီယာရဲ့တောင်းဆိုချက်6ချက်ထဲက4ချက်ကိုသဘောတူပြီးတရားသူကြီးတွေကတညီတညွတ်ထဲဆုံးဖြတ်ချက်အမိန့်ချခဲ့တာဖြစ်ပါတယ်ဒီအမှုပေါ်မှာ ICJ နိုင်ငံတကာတရားရုံးတရားသူကြီးတွေကဥပဒေကြောင်းအရဘယ်လိုစင်ကြင်သုံးသပ်ပြီးခုလိုအမိန့်ချမှတ်လိုက်တယ်ဆိုတာကိုအာရှလူခွင့်ရေးကောင်စီကရှေ့နေဦးအောင်ထူကိုကိုရနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ Round check ကတော့ prima facie လို့ခေါ်တဲ့ဥပဒေခြေခံဖြစ်တယ်။အဲ့ဒါပါလဲဆိုတော့ဒီမျိုးနိုင်ငံသားဂျင်နိုဆိုက်လို့ခေါ်တဲ့လူမျိုးတပ်ပတ်မှုကိုကျူးလွန်တယ်လို့စဉ်းစားလို့ရနိုင်လို့တဲ့ခြေခံအကြောင်းချက်နဲ့ပြည်စုံတယ်။ Round check ဖြစ်တယ်။ဒုတိယချက်က plausible လို့ခေါ်တယ်။ plausible ဆိုတာကတော့ယင်မှုကိုလက်ခံစစ်ဆေးကြားနာသွားမယ်ဆိုရင်နောက်ဆုံးမှာ merits of the case ကိုခေါ်တယ်။အမှုရဲ့အရေးတွေ၊ကောင်းဆိုးအကြောင်းအကျိုးကိုဆုံးဖြတ်နိုင်လိမ့်မယ်လို့ဘုတ်ကသုံးသပ်တယ်။တတိယချက်ကတော့ဘာကြောင့်ချလိုက်တာလဲဆိုတော့နောက်ဆုံးနဲ့ရည်ကြွန်းချက်ကပါလဲဆိုတော့ရန်နယ်ထဲမှာရိုဟင်ဂျာ6သိန်းတော့ဆက်ရှိနေတယ်။တကယ်လို့ရုံးကဟို provisional measure ချမှတ်မပြီးဘူးဆိုရင်ဆက်ပြီးတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုချိုးဖောက်ခံနိုင်တော့တဲ့အခြေအနေရှိတယ်။တကယ်ဖြစ်ပြီးတော့ထင်ရှားတဲ့ imminent threat ပေါ့ကျဉ်းကျောင်းမှုတွေရှိနေတယ်တုံးတပြီးတော့မှအခုလိုကိုရှင်မေရှာအမင်းကိုချမှတ်လိုက်တာဖြစ်ပါတယ
်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့မဖြစ်မနေလိုက်နာဘူးလို့လား
ဒီလိုရနှစ်ပိုင်းရှိရပါတပိုင်းကပါလဲဆိုတော့ ICJ မှာ enforcement mechanism ရှိဘူးတနည်းအားဖြင့်သူကနိုင်ငံရေးတပ်ဖွဲ့ထုတ်ပြီးတော့ဖမ်းနေတာလည်းမဟုတ်ဘူးနောက်ကုလသမဂ္ဂတပ်တွေစီလို့ဖွင့်ရတာလည်းမရှိဘူး enforcement mechanism ရှိဘူးဒါကဒီဘက်တစ်ဖက်ဖြစ်တယ်ခြားတစ်ဖက်ကတော့တကယ်တမ်းလိုက်နာမလားမလိုက်နာသွားမလားဆိုတာကတော့ဒီမြန်မာအစိုးရနဲ့မြန်မာစစ်တပ်အာဏာပိုင်တွေနဲ့အဓိကဆိုင်အဲ့တော့သို့တော်လည်းပဲသူတို့ကများသောအားဖြင့်အမြဲတမ်းလိုလိုပဲ state sovereignty ဆိုပြီးတော့တိုင်းပြည်မှာအရှုပ်ချာအာဏာရှိတယ်ပြောချင်တာငါတို့လုပ်ချင်လုပ်မယ်ဆိုတဲ့အခြေခံမျိုးပေါ့သို့တော်ဒီအခြေခံကိုတော့လက်ရှိမြန်မာအစိုးရနဲ့မြန်မာစစ်တပ်ကောင်းဆောင်တွေကသိပြီးတော့မိမောင်းထိုးလို့မရှိဘူးအားကြောင့်လဲဆိုတော့အချက်နှစ်ချက်အရာဖြစ်တယ်အဲ့ဒါချက်ကပါလဲဆိုတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ဒီ ICJ ရုံးသွားပြီးတော့ခုခံတင်ပြခဲ့တာကဘာသဘောဆောင်လဲဆိုတော့ဟလာ ICJ ကချမှတ်လိုက်တဲ့အမိန့်ကိုလိုက်နာပါမယ် ICJ ရဲ့ jurisdiction စီရင်ပိုင်ခွင့်ကိုလက်ခံပါတယ်လို့ပြောလိုက်တာပဲဒါပထမချက်ဖြစ်တယ်ဒုတိယချက်က genocide convention လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုကာကွယ်တားဆီးဖို့နဲ့ဖြစ်လာရင်ပြည်ပြည်ရေးဖို့ဆိုတဲ့နာဥပဒေကိုမြန်နိုင်ငံလက်မှတ်ရေးထိုးထားရဆိုတာမငင်ဘူးအဲ့တိုင်လဲနာဆောင်မှုတောင်းရှိရဆိုတာမငင်ဘူးဒါကြောင့်ဒီ state sovereignty နဲ့အတိုင်းအရာချုပ်ချာနာရှိတယ်ငါတို့ကတော့သွားမယ်ဆိုတာမျိုးနဲ့ဆက်လက်သွားဖို့အလားအလာကမြန်မာစိုးရဘက်ကနည်းသွားပြီလို့ကျွန်တော်သုံးသပ်ပါတယ
်ကျွန်တော်ဘာလို့မေးရလဲဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ဟိုအရင်ကလည်းဒီချိုးဘာတွေကမလိုက်နာတဲ့နိုင်ငံတွေရှိရဆိုတော့မလိုက်နာရင်ရောဘာတွေဖြစ်လာနိုင်လဲ
မလိုက်နာရင်ဘာတွေဖြစ်လဲဆိုတော့ဗရတ်ချက်ကတရားရုံးကိုစော်ကားလိုက်တယ်ပါတရားရုံးမထီမဲ့ပြရာရောက်တယ်ဒါဗရန်ချက်ဖြစ်တယ်ဒုတိယချက်ကပါလဲဆိုတော့ကဘာနဲ့အကွမ်းပေါ်ဗျာတရားမျှတမှုရှာဖွေတဲ့စနစ်ကိုစတင်လိုက်တာပဲနိုင်ငံတကာအခြေခံအနေတရားမျှတမှုရှာဖွေတဲ့စနစ်ကိုစတင်လိုက်တာကဘာဖြစ်သွားလဲဆိုတော့သူကိုယ်တိုင်ကဒီထက်မဖြစ်နေတဲ့ဟာကြီးတွေတကယ်ဖြစ်နေတော့ဝန်ခံလိုက်တာပဲသူလိုချင်တာကတော့ဟိုပါပေါ့အဲ့ဒါကိုလူသိအောင်မလုပ်စေချင်ဘူးဆက်ဖုံးပြထားမယ်ကျွန်တော်ပြလိုက်တာအဲ့လိုပြလိုက်ကြပြည့် ပူဆိုးသွားပြောမှာဖြစ်နေတဲ့ကားကဟိုဒီ ICJ လောက်အောင်မဟုတ်နော်တခြားနည်းနဲ့ရုပ်ပိတ်ဆို့မှုတွေပူဆိုးလာနေတယ်ဟိုပြရတဲ့ပူအများလာနေတယ်စီးပွား investment ရင်းနှီးမြှုပ်နှံမှုတွေကတို့တို့ကြီးခဲ့သွားနေတယ်ဘာကြောင့်လဲဥပဒေဆိုးမှုကြီးပြတ်သွားပြီဆိုတော့အထင်ရှားပြလိုက်တာသူဆိုတဲ့အခါကျတော့ရင်းနှီးမြှုပ်နှံမှုတွေထိခိုက်သွားမယ်နိုင်ငံသားတူးချင်းစီကနေပြီးတော့နိုင်ငံသားနဲ့ဆက်ဆံဆောင်ရွက်တာတွေပဲထိခိုက်သွားနေတဲ့အခြေအနေရှိတယ်။
တရားသူကြီးတွေထဲမှာမြန်မာဘက်ကဒီခန့်အပ်ထားတဲ့ဒီတရားသူကြီးတူလဲပါတယ်။တရားသူကြီးတွေအကုန်လုံးကသဘောတူပြီးတော့အမိန့်ချမှတ်လိုက်တဲ့အပေါ်မှာရောဘာများပြောချင်ပါလဲ
။အဲ့ဒါကောင်းပါလေ။သဘောတူမိန့်ချမှတ်တာကဒါတရားရုံးကသူထုံးလို့နဲ့ညီလုပ်သွားတာ။ကျွန်တော်တို့ဘက်ကဘာမှပြောစရာအကြောင်းမရှိဘူး။တရားရုံးရှင်းပြသွားတဲ့ထဲထဲမှာအစိတ်ဝင်စားစရာကောင်းလာပါလေ။ဘာကြောင့်ဒီလိုအမှုမျိုးချရလဲ။ဘာလို့ချက်ကဒီလိုအမှုမျိုးက common interest ဖြစ်တယ်။လူသားလုံးရဲ့ဘုံအကျိုးစီးပွားဖြစ်တယ်။အဲကြောင့်ဘယ်သူမှဆိုတရားဆွဲဆိုခွင့်ရှိတယ်။ဘယ်နိုင်ငံမှဆိုတရားဆွဲဆိုခွင့်ရှိတယ်။တရားဆွဲဆိုတော်မျိုးကစက်ကုပ်ဆောင်သွားမှာဖြစ်တယ်။နောက်တစ်ခါရေးကြည့်တာပါလို့ဆိုတော့ Moral Law and Aim of the Nation လို့တုံးသွားတယ်။လူတွေကကိုကျင့်တရားဆန်ဥတွေလေးစားလိုက်တာပဲ။ဒါကို ICJ ထောက်ပြသွားရည်။ကိုကျင့်တရားပြက်လို့ဖြစ်တယ်ပြတာ။လူသားချင်းစာနာတဲ့စိတ်မရှိလို့ဖြစ်တယ်ပြတာ။ဒါကိုပြန်ထောက်ပြသွားတယ်။နောက်တစ်ခါကဘာကြီးကတွားနေရပါလေဆိုရင် humanitarian and civilization ကိုတွားနေတာ။ဟောလူသားချင်းစာနာထောက်ထားတဲ့စိတ်ဓာတ်အခြေခံနဲ့ယဉ်ကျေးတဲ့လူအဖွဲ့ကြီးတိထောက်မှုတွားနေတာ။တံမိုးတွေကိုတော့ထောက်ပြသွားရတယ်။အဲ့တော့ဒီ genocide convention ရဲ့ fundamental value ပေါ့။အခြေခံတံမိုးတွေကဒါနဲ့ဆက်သက်တယ်။ဒါကြောင့် Rohingya တွေဟာ genocide convention အောက်မှာကာဝဲမှုရစေနေဆိုတံမိုးသဘောတရားတွေကိုရှင်းပြသွားတာ။ဟုတ်တယ်ဟုတ်ရည်ကြကတော်တော်အရှင်းမြင်တယ်ကိုကျွန်တော်ပြောမှာဖြစ်တယ်
ဟုတ်ကဲ့ပါဦးအောင်ထုကျေးဇူးတင်ပါတယ်ခင်ဗ
ျကိုရနိုင်ငံဥပဒေပညာရှင်ဦးအောင်ထုကိုဆက်သွယ်မေးမြန်းခဲ့တာပါရှင်ဦးအောင်ထုဟာဥပဒေထောက်ကူပြုရေးကွန်ရက်ကဥပဒေပညာရှင်တူဖြစ်ပါတယ်အာရှလူခွင့်ရေးကောင်စီရှေ့နေလို့မှာရင်ဖော်ပြခဲ့မိတာကိုအနုညွတ်တောင်းပန်ပါတယ်ရှင
်တော်ရရှင်များရှင်မြန်မာနိုင်ငံကလူအခွင့်အရေးပြဿနာတွေနဲ့ပတ်သက်လို့ICJ နိုင်ငံတကာတရားရုံးကဒီသတင်းပတ်ထဲမှာပဲကြားပြဆုံးဖြတ်ချက်ချမှတ်တော်မှာပါ ICJ ရဲ့ဆုံးဖြတ်ချက်ဟာမျှတတဲ့ဆုံးဖြတ်ချက်ဖြစ်ပါရဲ့လားရိုဟင်ဂျာတွေအပေါ်လူမျိုးတွန်းအောင်ရှင်းလင်းဖို့ရည်ရွယ်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့ဂမ်ဘီယားနိုင်ငံကတရားလိုလှုပ်ဆွဲခဲ့တာကြောင့်နိုင်ငံတကာမှာဟိုးလေးတကျော်ဖြစ်ခဲ့ရတဲ့အမှုကြောင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်အကောင်အဆိုးဘယ်လိုအကျိုးဆက်တွေမျှော်လင့်နိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စင်းနီညာတိုက်ရိုက်လိုက်အစီအစဉ်ကပြုစုပါရယ်ရှင
်လာမယ့်စနေညာတိုက်ရိုက်လိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါရယ်ရှင်အခုအမေရိကန်လူဝင်မှုကြီးကြရေးဆိုင်ရာကန့်သတ်ချက်တွေပို့ပြီးတော့တင်ကြပ်လာတဲ့အခြေအနေကိုပြောပြချင်ပါတယ်အမေရိကန်ရဲ့လုံခြုံရေးအတွက်အထူးတင်ကြပ်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်ပိတ်ပင်တဲ့နိုင်ငံစည်းရုံးကိုတိုးချဲ့ဖို့စီစဉ်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွစ်ဇာလန်နိုင်ငံဒါဗို့စ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာမနေ့ဗုဒ္ဓဟူးနေ့ကပြောခဲ့ပါတယ်။ဘယ်နိုင်ငံတွေပါမလဲဆိုတာကိုသမ္မတထရမ့်ကအတိအကျပြောမသွားခဲ့ပေမဲ့အလွန်ကိုတင်ကြပ်တဲ့ပြည်ဝင်ခွင့်ဗီဇာကန့်သတ်မှုဖြစ်တယ်လို့သတင်းတောက်တွေကိုပြောခဲ့တာပါ။ရိုက်တာသတင်းဆောင်ပါကိုအခြေခံပြီးမတ်အင်ဂျင်နိုင်ကတင်ပြပါမယ်ရှင်
။နိုင်ငံ9နိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ဝင်ခွင့်ဗီဇာတင်းတင်းကြပ်ကြပ်ပိတ်ပင်ဖို့အမေရိကန်သမ္မတထရမ့်အစိုးရကစီစဉ်နေပြီးလာမယ့်တနင်္လာနေ့မှာထုတ်ပြန်မှုရှိတယ်လို့မျှော်လင့်ရကြောင်းနိုင်ငံတကာသတင်းတွေမှာဒီအပိုင်းတွင်ဖော်ပြနေတာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးဖောရမ်ကိုတက်ရောက်လာတဲ့သမ္မတထရမ့်ကတော့မနေ့ဗုဒ္ဓဘူးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံလုံခြုံရေးအတွက်ပြည်ဝင်ခွင့်ဗီဇာကိုအထူးတင်းကြပ်မဲ့နိုင်ငံတချို့ရဲ့စီးရင်တွေကိုမကြခင်ထုတ်ပြန်မှုရှိတယ်လို့အခုလိုပြောသွားပါတယ
်။ We're adding a couple of countries to it. We have to be safe. Our country has to be safe. You see what's going on in the world.
အဲ့ဒီစီးရင်ထဲမှာနိုင်ငံတချို့ကိုကျွန်တော်တို့ထပ်ပြီးဖြည့်နေပါတယ်။ကျွန်တော်တို့လုံခြုံဖို့လိုပါတယ်။ကျွန်တော်တို့နိုင်ငံလုံခြုံရေးစစ်ချရဖို့လိုပါတယ်။ကမ္ဘာတစ်ဝှမ်းမှာဘာတွေဖြစ်နေလဲတွေးမြင်ကြရမှာပါ။ကျွန်တော်တို့မှာအလွန်တင်းကျပ်တဲ့ပြည်ဝင်ဗီဇာကန့်သတ်ပိတ်ပင်ထားတဲ့စီးရင်ရှိနေပြီးအဲ့ဒီတဲကိုနိုင်ငံတချို့ထပ်ပြီးထည့်ဖို့ရှိပါတယ်
။ဒါပေမဲ့အမေရိကန်ပြည်ဝင်ခွင့်ဗီဇာတင်းကျပ်မဲ့အတိုင်းအတာကတော့နိုင်ငံချင်းအလိုက်ပေါ်မှာပဲမူတည်ဖို့ရှိပြီးနိုင်ဂျီးရီးယား၊ဆူဒန်၊တန်ဇန်နီးယား၊
Eritrea, Myanmar, Kazakhstan နဲ့ Belarus စတဲ့ခုနှစ်နိုင်ငံဖြစ်တယ်လို့အင်ဂျီရောနဲ့နှိဆက်တဲ့အတိုင်းဝိုင်းကိုကူကပြီးနိုင်ငံတကာသတင်းတွေမှာဖော်ပြကြပါတယ်။ American ပြည်ဝင်ခွင့် Visa တိုးချဲ့ကန့်သတ်မဲ့နိုင်ငံစီးရင်မှာမြန်မာနိုင်ငံပါဝင်တယ်ဆိုတဲ့သတင်းထွက်နေတာနဲ့ပတ်သက်လို့တော့ American အစိုးရဘက်ကသူတို့ကိုတစုံတရာပြောဆိုအသိပေးထားတာမရှိဘူးလို့ American ပြည်ထောင်စုဆိုင်ရာမြန်မာသံမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။သမရအင်ဖြူရောပြောခွင့်ရဟိုဂန်ဂစ်လီကတော့ဗီဇာကန့်သတ်မဲ့အသေးစိတ်အချက်လက်တွေနဲ့ပတ်သက်လို့ဖြေဆိုဖို့ညှိဆိုခဲ့ပေမယ့်အရင်ကတည်းကချမှတ်ထားတဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုဟာအမေရိကန်နိုင်ငံအတွက်အကျိုးထိရောက်မှုတွေရှိခဲ့တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့3နှစ်သမရထရန့်အာနာရလာချိန်မှာယုံကြည်စိတ်ချရမှုမရှိဘူးဆိုတဲ့အချက်နဲ့ကိုက်ညီတဲ့နိုင်ငံတွေကိုအန္တရာယ်ရှိတယ်လို့သတ်မှတ်ပြီးဗီဇာကန့်သတ်ပိတ်ပင်တဲ့အစီအစဉ်ဖြစ်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အငင်းပွားပွဲရာအမေရိကန်ပြည်ဝင်ခွင့်ဗီဇာကန့်သတ်တဲ့နိုင်ငံတွေရဲ့အစီအစဉ်ကိုနိုင်ငံတော်တရားရုံးချုပ်ကနောက်ဆုံးအတည်ပြုခဲ့တဲ့အထက်မှာမွတ်စလင်အများစုနေထိုင်တဲ့အီရန်၊ဆီးရီးယား၊ယီမင်၊လစ်ဗျားနဲ့ဆိုမာလီယားစတဲ့၅နိုင်ငံပါဝင်ပါတယ်။နောက်ပိုင်းမှာတော့သမ္မတထရန့်အစိုးရဟာအဲ့ဒီစီးရင်တဲ့ကိုမြောက်ကိုရီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေကိုထည့်သွင်းခဲ့ပြီးအထူးသဖြင့်ဗင်နီဇွဲလားအစိုးရအဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုတွေကိုအဓိကကန့်သတ်ပိတ်ပင်မှုဖြစ်တယ်လို့ဆိုပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ရဲ့လက်ရှိ mobile app ကိုဇန်နဝါရီလကုန်ကစပြီးရပ်ဆိုင်တော့မှာဖြစ်ပါတယ်။ VOA မြန်မာဌာနဆိုပြီးမြန်မာစာနဲ့ရေးထားတဲ့ mobile app အစ်စ်ကို Apple နဲ့ Android ဖုန်းနှစ်မျိုးစလုံးအတွက်သက်ဆိုင်ရာ App Store တွေမှာရရှိနိုင်ပါတယ
်။ VOA ရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါလေရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းစီစဉ်တွေမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်ရင်သတင်းလွှာစတဲ့သတင်းပတ်စင်ခံတာတွေကိုလည်းနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါလေရှင်။အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
ရင်းကြရပေါ်လူမျိုးတို့တက်ပြတ်မှုလို့ရတဲ့ကိုဟန်တားနိုင်အောင်မြန်မာစုရကဆောင်ရွက်သွားဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကဒီနေ့ပဲဆုံးဖြတ်လိုက်ပါတယ်။ရင်းကြရပေါ်လူမျိုးတို့တက်ပြတ်မှုလို့ရတဲ့ကိုတားဆီးနိုင်မှုမြန်မာနိုင်ငံကလိုက်နာဆောင်ရွက်ရမယ့်အချက်လေးချက်ကိုနယ်သာလန်နိုင်ငံတဟိတ်မြို့မှာရှိတဲ့ ICJ တရားရုံးမှာတရားသူကြီးအဗ်ဒူလာကာဝီအာခမတ်ယူဆုဖ်ကကြေညာခဲ့တာပါ။လိုက်နာဆောင်ရွက်ရမယ့်အချက်တွေဖြစ်တဲ့နံပါတ်1အနေနဲ့လူမျိုးတို့တက်ပြတ်မှုမြောက်တဲ့လို့ရတဲ့မဖြစ်အောင်အကာအကွယ်ပေးဖို့နံပါတ်2အနေနဲ့မြန်မာစစ်တပ်ပါဝင်လက်နက်ကင်ဖွဲ့စည်းလူမျိုးတွေတက်ပြတ်မှုမြောက်တဲ့လူရွက်တွေမကျူးလွန်မှုနဲ့ကျူးလွန်အောင်လုပ်ဆောင်တာမဖြစ်အောင်ထိန်းချုပ်ဖို့နံပါတ်3အနေနဲ့ကျူးလွန်တဲ့တပ်တွေထောက်ထားတွေကိုဖျက်ဆီးဖို့နဲ့မပြောက်ပြစ်အောင်ထိန်းသိမ်းသွားဖို့နံပါတ်4အချက်အနေနဲ့မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့လူမျိုးတွေတက်ပြတ်မှုတားဆီးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်မှုရှိမရှိစုံစမ်းစစ်ဆေးနေစေကာလမှာမြန်မာနိုင်ငံဘက်ကဆောင်ရွက်နေတာတွေကိုလေးလာအတွင်းပထမတစ်ချိန်အစီရင်ခံစာတင်သွင်းမှုနဲ့နောက်ပိုင်းမှာတော့6လတစ်ချိန်တင်ပြဖို့ ICJ ရဲ့တရားစီရင်ရေးကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ထက်လွတ်တော်ကကြားနာစစ်ဆေးရမှာတရားလုံးဖြစ်တင်ပြကြမယ်ဒီမိုကရက်အောက်လွတ်တော်ကိုယ်စားလှယ်အနေနဲ့ဒီနေ့မှာတော့ဥပဒေကြောင်းနဲ့ရောဖွဲ့စည်းပုံအခြေခံဥပဒေနဲ့ပါညှိစွန်းမှုတွေကိုအာရုံစိုက်ကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြီးထွားလာနေတာကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်နိုင်ငံအလဲပိုင်းမှာနောက်ထပ်မျိုးတစ်မျိုးကိုအာဏာပိုင်တွေအသွားလာတွေပေးလိုက်ပါတယ်။ဗိုင်းရပ်စ်ပိုးဆက်ဖြစ်ခဲ့တဲ့ဟူဟန်မြို့မှာအသွားလာတွေပေးလိုက်ပြီးနောက်ဒီနေ့မှာပဲအနီးအနားမှာရှိတဲ့ဟူကန်မြို့ကိုလည်းပိတ်လိုက်တာပါ
။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Evanot ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington. From Washington, this is VOA News.